စက်တော်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အမှုတွေဟာဥပဒေပြဋ္ဌာန်းပြီး9နှစ်တာကာလအတွင်းမှာပဲအမှုပေါင်း240ရှိနေပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်းကနေဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမှုတွေထဲမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုကတရား52မှုလူမှုရေးပြဿနာတွေကစက်ချောက်မှုတခြားဥပဒေတွေနဲ့တာမြင့်တဲ့အမှုတွေကသုံးဆယ့်55မှုဘာကြောင့်ဆိုတ ါတယ်ရွေးကောက်ပွဲကာလမှာအရင်အစိုးရရဲ့လက်ဆောင်မှုတွေတလွဲလှုပ်ဆောင်မှုတွေကိုအွန်လိုင်းကနေဝေဖန်တဲ့သူတယောတဲ့သူတွေကို2015အောက်တိုဘာကစပြီးတရားစွဲခံရတာ71မှုရှိတဲ့အကြောင်းအခုအစိုးရလက်ထက်မှာလည်းဒီဥပဒေနဲ့တရားစွဲတာ91မှုရှိခဲ့တဲ့အကြောင်းဥပဒေကိုပြင်ဆင်တဲ့2019ခုနှစ်နောက်ပိုင်းမှာအစိုးရကတရားစွဲတာ98မှုအထိပိုများလာတယ်လို့အသံအဖွဲ့ကမှောင်ဆောင်ခါခါပြောပါတယ်အဲ့ဒီလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာပြောဆိုမှုကိုဟန်တားတာဖြစ်တဲ့အတွက်ဒီမိုကရေစီလမ်းကြောင်းကိုလှမ်းနိုင်မှာမဟုတ်ဘူးလို့အတန်အဖွဲ့ကမောင်ဆောင်ခါကပြောပါတယ်
။ဒီလိုတရားစွဲဆိုမှုကြီးရှိနေမယ်ဆိုရင်ဘယ်သူမှအစိုးရကိုပေါ်ပေါ်တင်တင်ဝေဖန်ရတော့မှာမဟုတ်ဘူးပေါ့နော်။ဒီမိုကရေစီကိုတွားမယ်ဆိုရင်ဒီလူ့ခွင့်ရေးရဲ့အခြေခံအချက်တစ်ခုဖြစ်တဲ့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုအပြည့်အဝအာမခံပေးဖို့လိုအပ်တယ်။ဒီလိုမျိုးပြောဆိုခွင့်မရှိဘူးဆိုရင်တော့ဘလူးမတ်ကိုဒီမိုကရေစီကိုတွားနေတဲ့အဲလူကျွန်တော်ယူဆလို့မရဘူးပေါ့နော်။တော့အခြေခံအခွင့်အရေးကိုအရင်ဆုံးပေးပြီးမှကျန်တဲ့အခွင့်အရေးတွေကိုဆက်လက်အာမခံပေးနိုင်မှာဖြစ်တယ်လို့ကျွန်တော်ယုံကြည်တာဗျ။
စတေးဥပဒေနဲ့တရားစွဲဆိုမှုပေါင်း200မှာတရားစွဲခံရသူ246ယောက်ရှိပါတယ်။အဲ့ဒီအထက်ကအစိုးရကိုဝေဖန်လို့အစိုးရကတရားစွဲတာက48မှုနဲ့တရားစွဲခံရသူအယောက်60ရှိတယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။တရားစွဲဆိုခံရသူတွေထဲက23ယောက်ဟာသတင်းနဲ့ဖြစ်ရမှန်တွေကိုရေးသားတာ၊ဥပဒေမဲ့လူရက်တွေကိုဖော်ထုတ်ရေးသားတာတွေ19ယောက်ကတော့နိုင်ငံရေးကိုဝေဖန်တာ10ယောက်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုဝေဖန်ရေးသားတာတွေကြောင့်ဖြစ်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်နဲ့အရေးယူခံရတာနဲ့ပတ်သက်လို့သတင်းမီဒီယာကောင်စီဝင်ကိုစရာလိုင်ကအခုလိုပြောပါတယ
်ဆက်သွယ်ရေးဥပဒေနဲ့အရေးယူခံရတဲ့ပုဂ္ဂိုလ်တွေကြည့်လို့ရှိရင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုကျင့်သုံးနေတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒိန်းလာဆရာတွေဖြစ်နေတယ်ဒီအမုန်းတရားတွေပွားများအောင်လို့ဖြန့်ချီနေတဲ့ဘာသာရေးအခြေခံဖြစ်အောင်လှုပ်ဆောင်နေတဲ့ပုဂ္ဂိုလ်တွေကတော့ဖြစ်ဖြစ်ရောအရေးယူနေနေတာမတွေ့ရဘူးအဲ့တော့ဒီဥပဒေဆိုတာကလည်းလိုရင်းလိုလိုနှိပ်ကွပ်မဲ့ဥပဒေလိုမျိုးဖြစ်နေတယ်အဲ့ဒါကြီးကလွတ်လပ်စွာပြောဆိုခွင့်ကိုဒုက္ခအယံပေးတဲ့ဥပဒေလို့ပြောလို့ရပါတယ
်2019ဇွန်20ရက်နေ့ရရှိထားတဲ့မှတ်တမ်းတွေအရအစိုးရအဖွဲ့ဝင်တွေဝန်ထမ်းတွေကတိုက်ရိုက်တရားစွဲတာ28မှုရဲတပ်ဖွဲ့ဝင်တွေကတရားလိုလုပ်တိုင်ကြတာက10မှုအစိုးရထောက်ခံသူတွေကတရားစွဲတာ9မှုအစိုးရကိုဝေဖန်လို့အနာရပါတီကတရားစွဲတာ9မှုရှိတယ်လို့သိရပါတယ်အနာရပါတီအစိုးရအဖွဲ့ဝင်တွေကနေတရားစွဲဆိုတာနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
သူကဆိုရင်လေသူကအပဝင်နိုင်ငံသားတွေပါလေသူတို့မှာနိုင်ငံသားအခွင့်အရေးအရာသူတို့ရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ပုဂ္ဂလိကအခွင့်အရေးတွေကိုတိုက်ခိုက်တယ်ဆိုရင်သူတို့မှာတရားစွဲဆိုမှုရှိပါတယ်ခင်ဗျာသူတို့ရဲ့တုံ့ပြန်ချက်အရာသူတို့လုပ်သွားတာပဲဖြစ်ပါတယ်ပုဂ္ဂိုလ်တူချင်းတုံ့ပြန်ချက်ပဲဖြစ်ပါလိမ့်မယ
်ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုတဲ့အထက်မှာတက်မတော်လေအပဝင်ဖြစ်ပါတယ်တက်မတော်ကိုဝေဖန်လို့တရားစွဲတဲ့အမှုပေါင်း21မှုရှိပြီးတရားစွဲခံရသူ38ယောက်ရှိပါတယ်အဲ့ဒီထဲမှာသတင်းတောက်၈ယောက်နဲ့တက်ကြွလှရှားသူ12ယောက်ပါဝင်ပါတယ်တက်မတော်ကလှုပ်ဆောင်တဲ့ပြည်သူလူထုအကျိုးပြုလုပ်ငန်းတွေလူဆောင်အားအရင်မြင့်မြင့်တင်ပေးတာတွေတဘာဝဘေးရန်တွေဖြစ်တဲ့နေရာတွေမှာတက်မတော်ကကူညီပေးတာတွေကိုသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောပေမဲ့အဲ့ဒါတွေကိုမဖော်ပြဘဲလူထုစိတ်ဝင်စားအောင်ရေးသားနေတဲ့အကြောင်းသတင်းမီဒီယာတွေကတက်မတော်ကိုပုတ်ခတ်ပြောဆိုတာတွေရှိတဲ့အကြောင်းမနေ့ကကျင်းပတဲ့တက်မတော်သတင်းမှန်ပြန်ကြားရေးသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ်ဒီကနေ့အတန်းအဖွဲ့ရဲ့ထုတ်ပြန်ချက်မှာဆက်သွယ်ရေးဥပဒေပါပုံမှန်66ဂါကြီး68ဂါကြီးပုံမှန်89 88တို့ကိုအပီးတိုင်ဖြတ်သိမ်းတင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စံနှုန်းတွေနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီတဲ့စိုက်ပါဥပဒေတစ်ခုအမြန်ဆုံးပေါ်ပေါက်လာစေဖို့လွှတ်တော်ကဖော်ဆောင်တင်တဲ့အကြောင်းနိုင်ငံရေးခေါင်းဆောင်တွေအစိုးရလွှတ်တော်ကိုယ်စားလှယ်တွေဌာနဆိုင်ရာတွေအနေနဲ့ကိုယ့်အပေါ်ဝေဖန်ပြောဆိုတာတွေနဲ့ပတ်သက်ပြီးပြည်သူတွေကိုဒီဥပဒေနဲ့တရားစွဲဆိုတာတွေကိုအမြန်ဆုံးပြန်ရုပ်သိမ်းပေးဖို့အတန်အဖွဲ့ကတောင်းဆိုထားပါတယ်ရှင်။ကျမဇာနီထုံးပါ